နေထိန်းချုပ်ပြန်တမ်းရတဲ့ drone ယာဉ်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာစုံကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေချုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ယာဉ်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်လည်းdrone မောင်းတဲ့အတွေ့အကြုံမရှိသူတွေတော့မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကရှင်းပြပါရယ
်ခုနောက်ပိုင်းမှာဤပညာတဖြည်းဖြည်းနဲ့လာတဲ့အခါကျတော့ drone ကင်မရာကိုဒီမှာချိန်ပြီးပြင်လိုက်ပြီဆိုရင်ဒီအောက်ကနေကိုဒီတယ်လီဖုန်းကြီးတက်ဘလက်မှာပဲဒီ Twitter မှာရှိတဲ့ text တွေဒီသွားရမြောက်ပေါ် live ကြည့်လို့ရပြီဆိုတဲ့အခါကျတော့အေးနဲ့ဆက်လို့ရှိရင်အများကြီးလည်းပုံပြီးအဆင်ပြေလာတယ်ပုံပြီးတော့မှလည်းကောင်းလာတယ်ခုကြည့်တော့ကတော့ဟိုအဲ့ရောင်မောင်းတက်ဖို့သာတော့ကအရင်ဆုံးတပတ်ဆယ်ရက်လောက်အချိန်မီလေးကျင်းရပါဘာလို့ဒီပြန်တဲ့ဥစ္စာဟိုဘက်ရေးလိုက်ဒီဘက်ရေးလိုက်အဲ့ဒီသူ့အထောက်ကိုကိုကတိအောင်လို့အဲ့ဒီဒီစားလေးကြီးပြီးမှပြောပြလို့ရအခုနောက်ပိုင်းဒီပြညာနဲ့ညင်လာတဲ့အခါကျတော့တစ်ခါမှဟိုမတုံးမှုတွေလို့တောင်မှအခုချက်ချင်းချပြီးတော့မှအမေချမော်လေးနဲ့ပြန်လိုက်ပြီဆိုလို့ရှိရင်ဒီခါတူကြည့်ပြပို့တဲ့ရှင်တော့မှတ်တယ်နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးစစ်ကမဲ့လောက်သွားတယ်ဆိုလို့ရှိရင်တော့မှသူ့ညာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့အဲ့ဒါကြောင့်ခုနောက်ပိုင်းညီညာရပို့ပြီးရွယ်လာ
တော့သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှာရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ဒါလည်းကုဖောက်ကုဖောက်ပေါ့နော်ပတ်ပြီးတော့မှကိုကျွန်တော်ဒီကျွန်တော်နေမောင်းနိုင်ငယ်ပေါ်မှာမူတည်ပြီးတော့မှဟိုဒီတော့ရှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုတင်ချင်းတိုင်းကြမင်းရမရှိရပတ်ပြန်တော့မှကုဖောက်ကုရှာလို့ရတဲ့မျိုးစုံပေါ့နော်အပေါ်တည်းနဲ့ကနေကြည့်မယ်ပပလေးပပရမတ်ရမယ်အဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တစ်ပြေတစ်ခုပဲဖြစ်ဖြစ်ပေါ့နော်အဲငွေရတဲ့အလားတူဖြစ်မလဲဘလောက်အမြန်နေဆိုပူပီလာမလဲဘလောက်အိုးအေးမလားဘလောက်အဝေးထပ်သွားရင်ပူပီလာလားမလဲဆိုတော့အဲ့ပူတန်းညင်တန်းညင်မလဲပေါ့မှာမူဒီဘက်မှာပူဘက်မှာလည်းလွယ်လာတယ်ဒီဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကင်မရာရုပ်ခက်တဲ့ quality ပေါ့နော်ကျွန်တော်ပြသနိုင်တဲ့လူတွေအများကုန်ကြများခံနိုင်တဲ့လူတွေကြားခါကြောက်ဒီအစတော့ခေါ်တဲ့ဒီကျွန်တော်တို့ရည်ရည်တဲ့ကင်မရာကိုပဲတည်နိုင်တဲ့ drone တွေဝယ်ပြီးတော့မှတက်ပြီးတော့မှလုပ်ပြီးရိုက်ကြပါအောင်အဲ့ဒါကတော့ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝယ်နိုင်တဲ့ခါကျတော့ဒီမျက်ရှိအနေထားပါကဒေါ်လာ6,000-6,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကျတော့သူကထွက်လာတဲ့အရုပ် quality ကတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ကတော့မမီသေးဘူးပေါ့အဲ့ဒီအနေနဲ့အားနည်းချက်ရှိပါပြီ။ဒီနေ့ခါရအောင်ကတော့ဒီ NL ချိန်တာပြီးရင်ခါကျတော့ဒီ core computation ချိန်တာ computation ချတာအဆက်
ထပ်ပုံတွေဗီဒီယိုတွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရဲဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ
်။ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ daily life ရိုက်တာတော့ကြတော့ drone နဲ့ရိုက်လို့မှမရတာ။တော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ။ drone နဲ့ရိုက်တဲ့ဟာတွေကြာခါကြဒီကောင်းကင်ကနေမြင်ရတဲ့ဒီကရှူပင်းတွေပေါ့။ထပ်ပုံလို့ပြောမယ်ဆိုရင်တော့ဒီ general view ပဲပေါ့နော်အဲ့လိုမျိုးဒီအားလုံးမြင်ချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့။အဲ့ဒီလိုခုရတဲ့အခါမှာကျွန်တော် drone နဲ့ရိုက်တာကဒီအတားကျဲရှောမဟုတ်လို့ရှိရင်ကျွန်တော်တက်ပြလို့မရဘူးဆိုလို့ရှိရင်ဟောင်းကဆိုလို့ရှိရင်ကိုပွားတောင်ကလပ်ကိုရိုက်ချင်တယ်ဆိုတော့ကိုပွားတောင်မကြီးပေါ်တက်ပြမှလမ်းကြီးရရတယ်ပေါ့နော်ဒီကိုပွားတောင်ကလပ်ကိုရောက်လာတော့အဲ့တော့ကျွန်တော်ရတဲ့ညီငယ်ပါသူဆက်သေးရတယ်ဆိုတော့ဒီကိုပွားတောင်မကြီးကမြန်တယ်ကိုပွားတောင်ကလပ်ရဲ့ညီငယ်ကိုပဲကျွန်တော်ရ drone ပေါ်လာတဲ့ခါကျကျွန်တော်အနေနဲ့ဒီကိုပွားတောင်ကလပ်ကိုထိတက်လိုက်မယ်တက်ပြီးရတဲ့ခါတောင်ကလပ်ပေါ်လာတော့မှအဲ့တောင်ကလပ်ကိုပတ်ပတ်နဲ့ပတ်ပြန်ပြီးကိုချိုက်တဲ့စိတ်ချက်ကိုတက်ဆင်းနေကိုမြင်ရလို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်။အဲ့တော့အဲ့ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနိုင်လို့ပါလားရှင
့်။မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်။ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော်။အဲ့ဒီ DJM brand ကိုဆိုလို့ရှိရင်ဟိုဒီ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနိုင်ပြီခင်ဗျာ။အလောက်ကြီးဆက်ဆက်ခဲ့ကြတာမဟုတ်တော့ပါဘူး။သူအမျိုးသားလိုက်ပေါ့သူသက်သက်နဲ့နိုင်တဲ့နိုင်တော့ဘူး။သင်30နဲ့လောက်ကနေစပါမှာ။နောက်ဆုံး saving 55 days လောက်ရှိဝန်ကျင်လောက်ရှိပေါ့အဲ့ခါကျသူအသာလိုက်ပေါ့ဘာလို့ဆရာအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ gain နေရပြီပဲ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင
်ကျွန်တော်ဒီနောက်ဆုံး professional လုပ်ငန်းတွေရောဆယ်စီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ပြီးအခါကျဒီ company ကြီးတွေသူက project စီမံကိန်းတွေပေါ့နော်နောက်ဆုံးပယ်နေရာမှာတုံးကြရတဲ့ဆိုတော့ဒီအင်ဂျင်နီယာရောင်းဝယ်တွေပါတုံးနေကြ။အင်ဂျင်နီယာရောင်းဝယ်တွေပါဘယ်လိုတုံးရလဲဆိုတာကြောင့်ခုတော့ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်ပြတ်တောပြတ်တွေဝယ်ရတဲ့ခေရောက်လာပြီဆိုတာကြောင့်သူတို့ကမြင်ရှာတဲ့အခါမှာအဲ drone တွေနဲ့ပြန်ပြီးရှာကြ။ရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးရတယ်
။ လောလောဆယ်မြန်မာနိုင်ငံမှာကဒရုန်းယာဉ်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူး။နယ်မြေဒေသအလိုက်တန်တက်ထားတာမျိုးပဲရှိပါသေးတယ်။အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါရယ်
။ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်။ဥပဒေမရှိသေးဘူးဆိုရင်သူ့ရဲ့ဒေသအလိုက်ပေါ်မူတည်ပါမှာသူ့ဖန်တဲ့သူကအမိန့်ထုတ်ထားရရှိတော့ဟိုမှာရှိလို့ဖျားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ပေးထားတယ်။ရှိလို့ဖျားမှာဆိုတော့ဝါပြန်မပြန်ဘူး။ဒီကကြောတချို့နေရာတွေမှာလည်းပြီးမပြန်ရောက်ပေါ့နော်သူရဲ့ဟိုလုံုံရေးအနေစားပြင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥရင်တရားပေါ်လာမယ်ဆိုလို့ရှိရင်တော့ဘယ်နာမှာဘယ်တိုင်းနိုင်လို့လို့ရမယ်ဘယ်နာမှာဘယ်တိုင်းနိုင်လို့လို့မရဘူးဆိုတော့အားကြအဲ့လိုမျိုးပြည်ပြည်ရပြည်လာလို့ရှိရင်တော့ပူပြီးဆင်ပြေပါပေါ့
အဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုရက်ပို့ပြီးတော့တွင်းတွင်းကျဲကျဲတုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင့်
နောက်ပိုင်းကျရင်တော့ပုံပြမဒီချက်ပုံပြီးတင်းတင်းကျပ်ဖြစ်လာမယ်လို့ထင်တယ်။ဘာလို့တင်းတင်းကျပ်ဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုတည့်ရစီးပွားရေးရဆိုလို့ရှိရင်လည်းမော်နော်ကျွန်တော်ဒီနောက်ကဒီကောင်းရရနဲ့တပ်မုံနဲ့ဒီကုတ်တစ်ခုလည်းပေါ်လာတယ်။အဲဒီကုတ်တစ်ခုပေါ်လာပြီးမှသူ့ရဲ့ရရဲ့အပြညာကြီးပဲပြောမလား။သူ့ရဲ့ကိုယ်ရလည်းကောင်းတဲ့အနေအထားမှရှိရပေါ့။နောက်ပိုင်းတစ်ခုနဲ့ပုံပြီးတင်းကျပ်လာမယ်ထင်တာပဲခင်ဗျ
။ drone ချင်းတွေသုံးပြီးတော့ရှိုက်ကူးထားတယ်။သူ့ရဲ့တပ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါတယ်ရှင်။